အမေရိကန်ပြည်ထောင်စုနေဗားဒါပြည်နယ်လက်စ်ဗေဂတ်မြို့မှာတနက်နေ့ပြစ်ခတ်မှုကြောင့်အများအပြားသေဆုံးဒဏ်ရာရခဲ့သူတွေအတွက်ငြိမ်သက်ဆုတောင်းပွဲကိုအင်ဂျီရောတောင်ပတ်မြက်ခင်းပြင်ပေါ်မှာသမ္မတဒေါ်နယ်ထရမ့်ကဦးဆောင်ပြုလုပ်ခဲ့ပါတယ်59ယောက်ထက်မနည်းသေဆုံးပြီး928ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုဟာလက်တလောတင့်တဲ့အတွင်းအမေရိကန်သမိုင်းမှာအဆိုးဆုံးအစုလိုက်အပြုံလိုက်သေဆုံးထိခိုက်တဲ့ပြစ်ခတ်မှုဖြစ်ပါတယ်နိုင်ငံတော်အလံတွေကိုတိုင်တဝက်လွှင့်ထူဖို့သမ္မတထရမ့်ကအမိန့်ထုတ်ထားပါတယ်သေးဆုံးဒဏ်ရာရသူတွေရဲ့မိသားစုတွေကိုနှစ်သိမ့်အားပေးဖို့နဲ့အရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုတွေ့ဆုံဖို့ Las Vegas ကိုသမ္မတ Trump ဗုဒ္ဓဟူးနေ့မှာသွားဖို့စီစဉ်ထားပါတယ်။ဒီပြစ်ခတ်မှုဟာရုံးရက်နဲ့လုံရက်တသက်ဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပါတယ်။တနက်သမားအသက်64နှစ်အရွယ် Stephen Paddock ဘလို့ရွယ်ချက်နဲ့အမြောက်အများတေးချီအောင်ပြစ်ခတ်ရတယ်ဆိုတာကိုတော့ရဲနဲ့ FBI ထောက်ခံရေးတာဝန်ရှိသူတွေစုံစမ်းနေကြဆဲဖြစ်ပါတယ်။နေဗားဒါပြည်နယ်မစ္စတစ်မြို့မှာနေသူပက်ဒေါ့ခာမန္တလေးဘေးဟိုတယ်ကြီးရဲ့32ထပ်မှာရှိတဲ့အခန်းတစ်ခုကနေလမ်းတစ်ဖက်ချမ်းကွင်းပြင်မှာကျင်းပနေတဲ့ Country Guitar ဖျော်ဖြေပွဲကိုတနက်နေ့ပစ်ခတ်ခဲ့တာပါပရိသတ် 2,200 ကျော်ကြီးနေတဲ့လေဟာပြင် Guitar ဖျော်ဖြေပွဲကပရိသတ်တွေကိုပစ်ခတ်ခဲ့ပြီးတဲ့နောက် Stephen Paddock ကသူ့ကိုယ်သူအဆုံးစီရင်သွားပါတယ်သူဟာအစ္စလမ်ဘာသာကိုလာပိုင်းကမှကူးပြောင်းခဲ့တဲ့သူတို့ရဲ့စစ်တီတော်တယောက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကဆိုပါတယ်ဒါပေမဲ့ပက်ဒေါ့နဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့တခုခုကြားမှာဆက်နွယ်မှုရှိတယ်ဆိုတဲ့အထောက်အထားမတွေ့ရှိရဘူးလို့ FBI ကပြောပါတယ်ရှင်